American ကားတာယာတွေထုတ်လုပ်နေတဲ့ Goodyear Tire and Rubber Company ကမလေးရှားဆက်ရုံကအလုပ်သမားတွေကိုလှုပ်အားခမပေးတာတရားမဝင်အချိန်ပိုဆင်ခိုင်းတာနိုင်ငံခြားအလုပ်သမားတွေကိုချင်းချောက်တာတွေရှိတယ်ဆိုတော့ဆွဆွဲချက်တွေနဲ့ရင်ဆိုင်နေရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး Riders Today က Goodyear Company ကလက်ရှိနဲ့အရင်အလုပ်သမားဟောင်းတွေမလေးရှားအလုပ်သမားဝန်ကြီးဌာနအရာရှိတွေကိုပါမေးမြန်းခဲ့တာပါအလုပ်သမားလစာတွေကိုကုမ္ပဏီကမာရင်တွက်ချက်တာတွေရှိတယ်လို့အချိန်ပိုမတရားခိုင်းစီတာတွေရှိနေပြီးနိုင်ငံခြားအလုပ်သမားတွေရဲ့နိုင်ငံကူးလက်မှတ်တွေကိုလည်းတင်ထားတယ်လို့သူတို့ကပြောပါတယ်။နိုင်ငံခြားအလုပ်သမားတွေကိုလှုပ်အပ်ခအပြည့်မပေးတဲ့ကိစ္စနဲ့တရားလုံးအချိန်ပိုဆင်းခိုင်းတဲ့ပြစ်မှုနဲ့ Goodyear Company ကို2020ခုနှစ်မှာဒဏ်ငွေချမှတ်ခဲ့တယ်လို့မလေးရှားအလုပ်သမားဝန်ကြီးဌာနကပြောပါတယ်။ရှင်းနှစ်ကြာနိုင်ငံကူးလက်မှတ်တင်ထားခဲ့ရတဲ့အလုပ်သမားတယောက်ကလည်းသူ့စာအုပ်ပြင်ရကြောင်း2020နှစ်စာမိုင်းမှာလက်မှတ်ထိုးထားတဲ့စာရွက်တစ်ခုကို Riders Today ကိုပြသခဲ့တာပါ။ဒီပါအလုပ်သမားတွေ185ယောက်ကသူတို့ရပိုင်ခွင့်နဲ့အပြည့်အဝမရတဲ့ကိစ္စနဲ့ပတ်သက်ပြီး Goodyear Company ကိုအလုပ်သမားတမကက2019နဲ့2020ထဲမှာ၃ချိန်တရားဆိုခဲ့တာမှာနှမှုနိုင်ခဲ့ပါတယ်။ဒီပါအလုပ်သမားတွေကိုပြည်တွင်းဝန်ထမ်းတွေတို့ဒဏ်တူခံစားခွင့်ပေးဖို့လစာအပြည့်ပြန်ပေးဖို့မနစ်ကဆိုပြချက်ကိုတရားရုံးအင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ Riders သတင်းဌာနကကြေညာခွင့်ရခဲ့တဲ့ဆယ်ရွယ်စတန်းတွေမှာတော့ပြပရွှေပြောင်းအလုပ်သမားတွေကတလကို229နာရီလောက်အထိအချိန်ပိုလုပ်ရတာကိုတွေ့ရပါတယ်။မလေးရှားမှာစုစုပေါင်း104နာရီထက်ကျော်ပြီးတော့အချိန်ပိုလုပ်ခွင့်မရှိပါဘူး။ညီပေါ်မြန်မာနဲ့အိန္ဒိယကအလုပ်သမားတွေကိုကုမ္ပဏီကပေးဖို့ရှိတဲ့လှုပ်အားခါကဒေါ်လာ 1.23 တန်းရှိတယ်လို့အလုပ်သမားတွေရဲ့ရှင်းလင်းကပြောပါတယ်။ Goodyear ကုမ္ပဏီကတော့တရားရုံးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဘယ်လိုမှချက်မျိုးမှမပေးပါဘူး။